ဒီကနေ့မနက်မှာစတင်ကျင်းပတော့မယ့်ပြည်ထောင်စုငြိမ်းချမ်းရေး27ရာစုပင်လယ်ညီလာခံကိုလက်နက်ကင်တိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်နိုင်မှုမဖြစ်နိုင်တော့ပေမဲ့အစိုးရဘက်ကအားလုံးပါဝင်နိုင်ရင်စ조사ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကမနေ့ကပြောကြားခဲ့ပါတယ်။အသေးစိတ်ကိုမန်အင်ဂျင်နိုင်ကဆက်ပြောပြပေးမှာပါ
27ရာစုပင်လုံညီလာခံကိုတအောင်းပလောင်ကိုကန့်ရခိုင်စတဲ့တိုင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့တက်ရောက်ဖို့အစိုးရဘက်ကဖိတ်ကြားခြင်းမရှိခဲ့သလိုလက်နက်ကိုင်ဖွဲ့ရီဘက်ကလည်းအစိုးရကတောင်းဆိုထားတဲ့အတိုင်းလက်နက်ကိုင်လမ်းစဉ်ကိုမူအားဖြင့်ဆွန့်လွတ်ဖို့ဆိုတဲ့ကြေညာချက်ထုတ်ပြန်ခြင်းမရှိခဲ့ပါဘူးဒီအခြေအနေနဲ့ပတ်သက်လို့အစိုးရဘက်ကငြိမ်းချမ်းညီလာခံမှာအားလုံးပါဝင်ရေးအတက်နိုင်ဆုံးကြိုးပမ်းခဲ့ကြောင်းမနေ့ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းနဲ့နေပြည်တော်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
်။ဒါတက်နိုင်တော့မြန်မာပြည်နဲ့အောင်ဒီလိုတက်နိုင်တဲ့အားလုံးလုပ်ပြီးမှဖြစ်ပါတယ်။ဒါနဲ့တက်တယ်တက်တယ်ဆိုတော့နောက်ကားကန်ရှင်ကြီးကိုယ်တိုင်ကသုံးပြန်
NLD အစိုးရတဲ့လက်ထက်ပထမဆုံးချိန်ကျင်းပတဲ့တည်ထောင်စုငြိမ်းချမ်းရေးညီလာခံဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့မျှော်လင့်ချက်အတွက်စတင်လိုက်တဲ့ခြေလှမ်းဖြစ်ကြောင်းညီလာခံကိုတက်ရောက်လာတဲ့ကုလအတွင်းမှုချုပ်ဘန်ကီမွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
် The 21st century Pangdong Conference is a promising first step
ဆက်တဲ့ရာစုပင်လုံးညီလာခံဟာအလားအလာကောင်းတဲ့ပထမအဆင့်ခြေလှမ်းဖြစ်ပါတယ်ဒီညီလာခံမှာပါဝင်သူအားလုံးရဲ့စိတ်ရှိသီးခံမှုစိတ်ဓာတ်ကြန့်ခိုင်တန်တိတန်ခိုင်မှမှုအလျှော့အတင်းညှိနှိုင်းလိုတဲ့စိတ်ဓာတ်တွေကိုကျွန်တော်အနေနဲ့ချီးကျူးပါတယ်
။ဒါအပြင်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက် NLD အစိုးရမှစိန်ခေါ်မှုအများအပြားရှိနေကြောင်းနဲ့အဲ့ဒီအထက်ကရခိုင်ပြည်နယ်ပဋိပက္ခအပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုတွေကိုသူ့အနေနဲ့ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ကြောင်း Mr. Ban Ki-moon ကအခုလိုပြောသွားပါတယ
်။ We also discussed the latest developments in Rakhine State.The situation is complex.
ရခိုင်ပြည်နယ်တွင်နောက်ဆုံးဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အခြေအနေဟာနယ်ဆိုင်ရှုပ်ထွေးတဲ့အတွက်ပြဿနာအရင်းမြစ်တွေကိုဖြေရှင်းသွားမှာဖြစ်တယ်လို့အစိုးရဘက်ကကျွန်တော်ကိုအခိုင်အမာပြောပါတယ်။ IDP စခန်းတွေမှာနှစ်ပေါင်း၄နှစ်ကျော်ကြာထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာဆင်းရဲကြတဲ့ပြီးနေထိုင်နေရတာနဲ့ပတ်သက်လို့လည်းနိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မှုရှိကြောင်းကျွန်တော်ဘက်ကဒေါ်ဆန်းစုကြည်ကိုပြောပြခဲ့ပါတယ်။အခြားနေရာတွေမှာရှိနေကြတဲ့လူတွေလိုပဲလူတိုင်းဟာအနာဂတ်မျှော်လင့်ချက်နဲ့လူဂုံသိက္ခာရှိရှိနေထိုင်နိုင်ဖို့လိုအပ်ပါတယ်။ဒါဟာကိုယ့်ကိုယ်ကိုရိုဟင်ဂျာလို့ပြောပန်ခွင့်ရှိမရှိမေးခွန်းထုတ်နေရမယ့်ကိစ္စတစ်ခုတည်းမဟုတ်ပါဘူး။မြန်မာနိုင်ငံမှာဘယ်တိုင်းရင်းသားဘယ်ဘာသာဝင်မဲဖြစ်ဖြစ်တူညီတဲ့အခွင့်အလမ်းတွေနဲ့တဟဇာတကြကြအတူရှင်တွဲနေထိုင်သင့်ပါတယ်။
ဒါကတော့27ရာစုပင်လုံညီလာခံကိုတက်ရောက်လာတဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမွန်းကဒေါအောင်ဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်နေ့အထိနေပြည်တော်မှာ5ရက်ကြာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတိုင်းသားလက်နက်ကိုင်21ဖွဲ့တွေက18ဖွဲ့တက်ရောက်မှာဖြစ်ပြီးကြံ3ဖွဲ့ဖြစ်တဲ့ရခိုင်တပ်မတော်ကိုကန့်နဲ့တအောင်းပလောင်မဟာမိတ်လက်နက်ကိုင်3ဖွဲ့ကတော့အစိုးရဘက်ကဖိတ်ကြားခြင်းမရှိတဲ့အတွက်တက်ရောက်ဖို့မရှိပါဘူး။ညီလာခံအတွင်းတက်ရောက်လာတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကတဖွဲ့ချင်းစီအလိုက်10မိနစ်ကြာတင်ပြပြောဆိုခွင့်ရမှာဖြစ်ပြီးနောက်6လအကြာမှာကျင်းပမယ့်ဒုတိယအကြိမ်ညီလာခံရောက်မှအပြန်အလှန်ဆွေးနွေးပြီးသဘောတူဆုံးဖြတ်ချက်ချမှတ်တာတွေကိုပြုလုပ်မှာဖြစ်တယ်လို့ညီလာခံဖြစ်မြောက်ရေးတာဝန်ရှိသူတွေဘက်ကပြောပါရရှင်